ခုတစ်ခေါက်မှာတော့ကိုဗစ်ကာကွယ်ဆေးကိုဘယ်သူတွေမှထိုးသင့်တယ်ဘယ်သူတွေမှမထိုးသင့်ဘူးဆိုတာကိုပြောပြမှာဖြစ်ပါတယ်COVID-19 ကာဝယ်ဆေးကိုအသက်18နှစ်နဲ့အထက်အများစုထိုးနိုင်ပြီးမြေယောဂကုသမှုအများဆုံးဖြစ်နိုင်တဲ့ကျန်းမာရေးဝန်ထမ်းတွေနဲ့ကိုဗစ်ဖြစ်ပွားပါကယောဂပြင်းထန်နိုင်သူတွေဖြစ်တဲ့အသက်အရွယ်ကြီးရင်သူတွေအခြားယောဂအခန်းရှိသူတွေကိုဦးစားပေးထိုးဖို့ကျွမ်းကျင်ပညာရှင်တွေကအကြံပြုထားပါတယ်။သွေးတို့စီးချိုပန်းနာရင်ကျက်ဝေဒနာရှင်တွေအဆုတ်အသည်းနဲ့ကြောက်ကက်ယောဂရှိတဲ့သူတွေအပြင်နာတာရှိကုသယောဂရှိပြီမဲ့ယောဂအနေအထားတည်ငြိမ်သူတွေမှာကာကွယ်ဆေးထိုးနှံသင့်ပါတယ်။ဥမာအဖြစ် HIV ပိုးရှိပြီးရော ART ဆေးတောက်သုံးနေသူတွေဟာကာကွယ်ဆေးထိုးသင့်ပါတယ်။ COVID ကာကွယ်ဆေးမထိုးသင့်တဲ့သူတွေကတော့လက်ရှိမှာ COVID-19 ယောဂခံစားနေရသူတွေဒါမှမဟုတ် COVID-19 သံသယယောဂလက္ခဏာခံစားနေရတဲ့သူတွေအသက်12နှစ်အောက်ကလေးတွေကာကွယ်ဆေးထဲမှာပါဝင်တဲ့ဓာတ်ပစ္စည်းတမျိုးမျိုးနဲ့မတည့်တဲ့ယောဂရာသွင်းရှိသူတွေအရင်ကတခြားကာကွယ်ဆေးတွေထိုးနိုင်ရမှာဓာတ်မတည့်ခြင်းဖြစ်ဖူးသူတွေနဲ့ကိုဝင်ဆောင်မိခင်တွေဖြစ်ပါတယ်။ဓာတ်မတည့်ခြင်းယောဂရာသွင်းရှိသူတွေဟာကာကွယ်ဆေးမထိုးမီဆေးထိုးနှံပေးမယ်။ကျမရေးဆောက်ရှောက်သူနဲ့ဥစွာတိုင်ပင်ဆွေးနွေးရမှာဖြစ်ပါတယ်။ကိုဝင်ဆောင်မိခင်တွေမှာကိုဗစ်ယောဂဖြစ်ပွားပါကယောဂပြင်းထန်မှုဖြစ်ပေါ်နိုင်တာကိုဝင်နဲ့ဆက်ဆက်တဲ့နောက်ဆက်တွဲဆူကြိုးတွေခံစားရနိုင်တာကြောင့်ဦးစားပေးထိုးနှံသင့်ပေမယ့်တချို့ကာကွယ်ဆေးတွေကကိုဝင်ဆောင်တွေအတွက်စိတ်ချရတဲ့သုတေသနအချက်လက်တွေမရရှိသေးလို့ကိုဝင်ဆောင်တွေကိုထိုးနှံရမှာကာကွယ်ဆေးထိုးခြင်းရဲ့ကောင်းကျိုးဆူကြိုးတွေကိုချိန်ဆပြီးကျွမ်းကျင်တဲ့ကျန်းမာရေးဆောင်ရှောက်မှုပေးသူတွေနဲ့တိုင်ပင်ပြီးထိုးနှံရပါမယ်။ Pfizer နဲ့ Moderna ကာကွယ်ဆေးနှစ်မျိုးကိုသာအသက်18နှစ်အောက်မှာထိုးဖို့ပြောထားပါတယ်။ဒါပေမဲ့လည်းသက်ဆိုင်ရာကျန်းမာရေးဖွဲ့စည်းရေးကတည်ပြုပေးထားခြင်းမရှိပေမဲ့ရှားကိုဗစ်ကာကွယ်ဆေးတွေဖြစ်တဲ့ Covishield, Covaxin, Sinovac နဲ့ Sinovac အစရှိတာတွေကိုအသက်12နှစ်နဲ့အထက်မှာနိုင်ငံအလိုက်ထိုးနှံရရှိပါတယ်။